ခုဒီအင်္ဂါနေ့မနက်ပိုင်း၃နာရီဝန်းကျင်မှာရန်ကုန်48လမ်းအထက်ဘလောက်မှာရှိတဲ့အစ္စလမ်ဘာသာရေးစာသင်ကျောင်းတစ်ခုမှာမီးလောင်လာကြောင်းခလီး၁၀ဦးကျော်သေဆုံးခဲ့တယ်လို့သိရပါတယ်။ညအချိန်မီးလောင်လာကြောင်းရောနောက်ဒီဘာသာရေးတက်မှမှုတွေရှိနေတဲ့ချိန်ဘာသာရေးစာသင်ကျောင်းမှာမီးလောင်လာကြောင်းမှာပတ်ဝန်းကျင်မှာတော့လှုပ်လှုပ်ရှားရှားစိုးရိမ်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအခြေအနေတွေကိုတည်ငြိမ်ထိန်းထားနိုင်ခဲ့တယ်လို့ဘူထောင်မြို့နယ်ရဲစခန်းကတာဝန်ရှိသူတူက view ကိုပြောပါတယ်။
ဒီလိုစီလံဆက်ရောက်ပါဗျာ
။ဟိုဟာမွတ်စလင်စာသင်ကျောင်းလို့ပြောပါတယ်ဟုတ်လားဗျ။ဟု
တ်ကဲ့ဗလီနဲ့စာသင်ကျောင်းတွေ့ရပါဗျာ။မီးလောင်လာကခဏလေးပါဗျာမကြောက်ဘူးခင်ဗျာမီးလောင်လာကစင်းလောင်လေးပါဗျာခင်ဗျာ
။ဟုတ်ကဲ့ဘာကြောင့်မီးလောင်လာလဲခင်ဗျာဘာကြောင့်လို့သိရပါလဲ
။ဘာလဲဆိုမီးအမီးစက်ကနေဘာကြောင့်ဖြစ်မီးလောင်လာမီးအမီးစက်အမှုရှင်လို့ပြ
ောလူအသေးပြောက်ရှိတယ်လို့သိရပါတယ်ခင်ဗျာ
။ဟောဆရာကစင်းလောင်ကစင်းနေတော့ခင်ဗျာ
။မီးလောင်နဲ့စာသင်ကျောင်းမှာမိဘမဲ့ကလေးငယ်40ကျော်ရှိနေတာလို့သိရပါတယ်။တိုက်လီကားမှာရှိတဲ့မီးအားမြင့်ဆက်ကနေပြီးတော့စတင်လောင်ကျွမ်းတာမလို့ကလေးချို့ပိတ်မိပြီးတော့တည်ဆုံးခဲ့ကြတာလို့တာဝန်ကျမိသားရာရှိသူကအဲ့ဒီဖြစ်ပျက်တဲ့နေရာမှာပဲသတင်းတောက်တွေကိုရှင်းပြသွားခဲ့ပါတယ
်။ဒီတကောက်ကိုဖွင့်လိုက်တဲ့အချိန်မှာအဲ့ဒီကလေးတွေပေါ့အဲ့ဒီခုနကဒီမှာရှိနေတဲ့ကလေးတွေကဆင်းပြေးလာ။အဲ့တော့အလုံးပေါင်းကခုန50ကျော်60လောက်ရှိတယ်အမှန်။အဲ့တော့ကျွန်တော်တို့ကအပေါ်အောက်ကိုမြင်းပြီးတော့မှအပေါ်တက်တဲ့အခါမှာခုနလောင်နေပြီ။ဒီလောင်နေအကြောင်းရင်းကတော့ဘာကြောင့်လဲဆိုရင်ဒီကားကိုအောက်မှာအောက်ထပ်မှာရှိတဲ့ဒီကားကိုမှာ transformer ရှိတယ်အဲ့ transformer ကနေစပြီးတော့ဖြစ်ပေါ်လာအဲ့ရနေဒီရဲ့အားကောင်းအောင်ပါအဲ့ရနေပြီးတော့မှဒီကားပေါက်ကိုပိတ်နေတဲ့ခံကြောင့်ဒီကလေးတွေကစဉ်းပြေးလို့မရဘဲနဲ့အဲ့မှာပိတ်ပြီးတော့ဖြစ်တယ်အာတိတ်ဆုံးတာတော့ဘယ်လိုလဲ73လောက်ရတယ်နော်ခင်ဗျာရတာတော့မရှိ
မတိသေးဘူးတော့
အသေးပြောက်စင်းနဲ့ပတ်သက်လို့အတိအကျကတော့ရန်ကုန်စေယုံကြီးကိုဆက်သွယ်လို့မရသေးပါဘူးမီးဟာလည်းနိုင်ဝက်ပဲလောင်ကျွမ်းတာမဟုတ်လို့ဘေးကိုကူးဆက်မှုမရှိခဲ့ပါဘူး။ဘာသာရေးတင့်မာမှုတွေဖြစ်နေချိန်မှာအခုလိုမျိုးလောင်မီးကြောင်းမလို့အခြေအနေတွေကိုပိုဆိုးလာမှာတော့မြို့ကန်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ။